စီးရီးယားနိုင်ငံမြောက်ပိုင်းကရေနံရင်းတွေကိုကောက်ကွယ်ပေးဖို့ချထားတဲ့အမေရိကန်တပ်ဖွဲ့တွေဟာရေနံကရတဲ့ငွေတွေခတွေအဓိကပါတဲ့စီးရီးယားဒီမိုကရက်တစ်တပ်ဖွဲ့ SDF စီရောက်စေဖို့အကူအညီလှုံ့ဆော်ပေးနေပါတယ်။ SDF တပ်ဖွဲ့ဟာ IS အကြမ်းဖက်ဝါဒီဘက်ကိုတိုက်ခိုက်တာမှာအမေရိကန်ရဲ့အဓိကမာမိတ်ဖြစ်ပါတယ်။အဲ့ဒီဒေသကနေအမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းလိုက်ပြီးမြဲလေရေနံရင်းတွေကိုကောက်ကွယ်ပေးရေးကိစ္စဟာဦးစားပေးလုပ်ငန်းတစ်ရပ်ဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအချိန်ချင်းပြောထားဥပါတယ်။ပြီးကြတဲ့လကစူဝေးဘွဲတစ်ခုမှဆိုရင်ကျွန်တော်တို့ရေနံတွေကိုထိမ့်သိမ်းနေပါတယ်။တစ်လကိုဒေါ်လာ45သန်းပါရေနံကိုထိမ့်သိမ်းပါလို့သမ္မတထရမ့်ကပြောခဲ့ပါတယ်။ဒါပေမဲ့ရေနံကရတဲ့ဘယ်လိုဝင်ဝင်မျိုးကိုမှအမေရိကန်ကယူတာမရှိဘူးလို့ကောက်ရွေးဌာနအဓိကတာဝန်ရှိသူတူကကြာတာပြည်နေမှာပြောပါတယ်။ဒီဝင်ငွေဟာအမေရိကန်စီမလာပါဘူး SDF အဖွဲ့စီပဲသွားတာပါလို့ပန်ဒဂွန်စစ်ဌာနချုပ်ပြောရေးဆိုခွင့်အကြီးအကဲဂျိုနသန်ရော့ဟော့ဖ်မန်ကသတင်းထုတ်တွေကိုပြောတာပါ။စီးရီးယားရှေ့မြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့ရုတ်သိမ်းဖို့ဆုတ်ဖြတ်ခဲ့တာမှာရေနံကရတဲ့အကျိုးမြတ်ဟာအဓိကအကြောင်းတစ်ခုဖြစ်တယ်ဆိုတဲ့ပြောဆိုချက်တွေကိုအမေရိကန်တာဝန်ရှိသူတွေခြေဖြတ်ဖို့ကြိုးစားနေတာသတင်းပတ်အတော်ကြာပါပြီ။အဓိကချက်ဟာIS အဖွဲ့နဲ့ဘာသာရေးနိုင်ငံတကူထူထောင်မှုကြိုးပမ်းချက်တွေသာဖြစ်တယ်လို့ပြောနေကြပါတယ်။